ပြည်ထောင်နိုင်ငံမှာတော့73စီအခွန်တိုးကောက်မှုပေါ်ထောင်ကနန်းတွေချီတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြအပြန်အလှန်အကြမ်းဖက်တိုက်ခိုက်မှုတွေအထိဒီနေ့ဖြစ်သွားခဲ့တာကြောင့်ရဲနှူးပါဝင်အ ਨੇ ဆုံး၈ဦးဒဏ်ရာခဲ့ပါတယ်။ Paris Metro ရဲ့အထင်ကရချောင်းဇလီစီလက်မကြီးပေါ်မှာစစ်ဝေးဆန္ဒပြသူတွေကသမ္မတ Emmanuel Macron ကိုနောက်တစ်ချိန်ဆန္ဒပြခဲ့ရမှာရဲတပ်ဖွဲ့တွေဘက်ကမျက်ရည်ပုံတွေနဲ့မိသားပိုက်တွေကိုတုံးပြီးသမ္မတရဲ့ Elysee နန်းတော်နာကနေအဝေးကိုတွန်းထုတ်ခဲ့ပါတယ်။ဒီဆန္ဒပြသူတွေဘက်ကလည်းပြည်သူမျိုးတော်အပြင်တခြားမျိုးကြီးတွေမှလည်းဆန္ဒပြကြပြီး73စီကွန်တွန်းမြှင့်လိုက်မှုပေါ်သူတို့ရဲ့ဒေါသတကြီးမချေနှက်မှုတွေကိုပြတဲ့အနေနဲ့အတားအဆီးတွေကိုတုံးပြီးလမ်းတွေကိုပိတ်ဆို့တာနဲ့မိရှို့တာတွေပါလုပ်ခဲ့ကြပါတယ်။တကယ်တော့အနှမြူစင်ရောင်အပေါ်အင်ဂျီတွေဝစ်ဆန္ဒပြတဲ့ဒီလမ်းမပေါ်ဆန္ဒပြပွဲတွေစခဲ့တဲ့လွန်ခဲ့တဲ့ပတ်တုန်းကလည်းကျေးလက်ဒေသကအများစုပါတဲ့လူပေါင်း 25,000 အထိပါဝင်ဆန္ဒပြခဲ့ကြပြီးအခုချိန်ထိဆိုရင်ဆန္ဒပြသူ2ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။ရဲတွေဘက်ကတော့ဒီဆန္ဒပြသူတွေအနေနဲ့ပစ္စည်းမျိုးစုံနဲ့ပစ်ပေါက်တာအပြင်တခြားအကြမ်းဖက်တာတွေပါလှုပ်လာလို့အခုလိုနှိမ့်နှင်းခဲ့ရမှာဒီနေ့ပဲလူပေါင်းဒါဇင်တွေနဲ့ချီပြီးတော့လဲဖန်စီထားတယ်လို့ဆိုပါတယ်ဆန္ဒပြပွဲမှာပါတဲ့အသက်22နှစ်အရွယ်ဘင်ဂျာမင်ဗင်ဂတ်ကာလာရဲ့အခုကပြည်တွင်းစစ်ဖြစ်မလာလို့ဖြစ်နေပြီးဘာပဲဖြစ်ဖြစ်ကျွန်တော်ပါဝင်ပြည်သူတွေအနေနဲ့စစ်ပွဲဖြစ်လဲအသိရှိနေပါတယ်လို့ဆိုပါတယ်ခင်ဗျာ